အခုတော့တောထရှင်နေစောင့်မျှော်နေကြတဲ့စနေညတဲ့လေးလိုက်စီစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။စီစဉ်တင်ဆက်သူမအေးတနာကျော်နဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ်စနေညတဲ့လေးလိုက်စီစဉ်ကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။စနေညတိုင်းရဲ့လေလံရေးအစီအစဉ်ကကြိုဆိုပါတယ်။ကျမတို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့စောင့်ထိုင်အပ်တဲ့ကျင့်ဝတ်စည်းကမ်းနေ။ဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာကိုကလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့သူတစ်ပါးကိုထိခိုက်စေလောက်နိုင်အောင်လောက်အောင်လို့ဒီအမုန်းတရားစကားတွေပြောတာဒီကြားထဲမှာဘလို့စည်းမြင်တိတိလေးကနေပြီးတော့ကန့်တတ်ထားလဲ။ဘယ်ပိုင်းကိုကြော်လွန်သွားရင်ဒီရောက်ရင်းမှုမြောက်တယ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ကျမဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေလိုင်းပေါ်ရောက်နေကြပါပြီ။ပထမဦးဆုံးဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့တယောက်ကလူခွင့်ရှင်နေကြီးဦးသိန်းတန်ဦးဖြစ်ပါတယ်။အငယ်ဦးသိန်းတန်ဦးလေလိုက်မော်ရောက်နေပြီဖြစ်ပါတယ်။နောက်ပြီးတော့အရင်တုန်းကဒီမြန်မာသတင်းသက်မှတ်ကဥက္ကဋ္ဌဖြစ်တဲ့ဦးမောင်မောင်မြင့်နော်ဝေးနိုင်ငံအခြေစိုက်မြန်မာရေးလေလာသုံးသက်သူဦးမောင်မောင်မြင့်ကိုလည်းဖိတ်ခေါ်ထားပါတယ်။ပြီးတော့ဒီမြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူ Triangle Woman အဖွဲ့ကမက်ခင်လေးကိုလည်းဖိတ်ခေါ်ထားပါတယ်ရှင်။အားလုံးပဲမင်္ဂလာပါနော်။ဟုတ်ကဲ့ဒီလေလိုင်းမော်ကိုရောက်နေတဲ့ဒီပင်နိုင်ဆွေးနွေးမဲ့သူတွေကိုပဲကျမဒီအကြောင်းအရာနဲ့ပတ်သက်တဲ့ဒီပနာမမေးခွန်းလေးတစ်ခုမေးချင်ပါတယ်ရှင်။ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဒီအမုန်းတရားပွားများစေတဲ့စကားရဲ့ hate speech ဆိုတာပေါ်မှာဘယ်လိုများနားလည်လက်ခံပါသလဲ။ဒီလူခွင့်ရေးရှင်တွေကြီးဦးသိန်းတန်းအရင်ဖြေကြားပေးပါရှင
်။ဟုတ်ကဲ့လူလပ်စွာသူ့ပေါ်ပြောကြအောင်ဆိုတော့လူတွေရဲ့တပါခွင့်ရေးဥတွေကကြားထမ်းပေးခဲ့တဲ့ခွင့်ရေးဖြစ်ပါတယ်။အဲ့အမုန်းတရားဆိုတာကတော့ဘာလို့ဒီလိုတင်းဘာသာတင်းနဲ့ဒီချာမှာဆက်မှန်ကန်နဲ့အတူညီနေပေါ်ပေါက်တယ်မလို့အဲ့ဒါစေတနာလေးပေါ်ပေါက်အောင်သူတို့ဆုံးဆိုတဲ့အရာအမုန်းတရားပဲဖြစ်ပါတယ်အဲ့တော့ဒီလက်ဆက်ထုတ်ပေါ်ပြတဲ့အခွင့်နဲ့အမုန်းတရားဟာအရေးနဲ့ပြီးလို့ဆက်နေပါတယ်
ဟုတ်ကဲ့ဦးသိန်းတန်းဖြေချပေးရကျေးဇူးတင်ပါတယ်ဟုတ်ကဲ့ဦးမောင်မောင်မြင့်ကိုမေးချင်ပါတယ်ဦးမောင်မြင့်ကဒီနိုင်ငံတကာဒီဟိုဒီလွတ်လပ်စွာပြောဆိုခွင့်အနေအထားတွေကိုလည်းမြင်နေကြားနေစောင့်ကြည့်နေတယ်ဆိုတော့ဒီနိုင်ငံတကာမှာဒီလွတ်လပ်စွာပြောဆိုခွင့်နဲ့အဲ့ဒီကနေပြီးတော့ကြော်လွန်ပြီးလွတ်လပ်စွာပြောရင်းနဲ့အမုန်းတရားဒီလှုံ့ဆော်တဲ့ဇာတ်ရည်ဖြစ်သွားတဲ့အခြေအနေမျိုးတွေမကြာခဏဖြစ်ပေါ်တတ်လေးရှိပါလားရှင်တွေ့ရပါလား
ဟုတ်ပါတယ်ကျွန်တော်တို့ဒီနောက်နိုင်ငံမှာလည်းဒါတွေကတော့ဖြစ်မှုပါတယ်နော်ပြီးတော့နောက်နိုင်ငံဆိုတဲ့နေရာမှာအနည်းဆုံးအဖြစ်နော်ဝေနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်ဒီအဖွဲတစ်ဖွဲ့ကနေပေါ့နော်လူတူတူတယောက်ကနေပြီးတော့အမုန်းစကားတွေဒါကပွားစီရင်းကနေပြီးတော့နောက်ဆုံးကျတော့သူကိုယ်တိုင်ကအဲ့ဒီအမုန်းတရားနောက်ကိုလိုက်သွားပြီးတော့ဒီလူငယ်ပေါင်း60ကျော်ဟာ64ယောက်လောက်ကိုဟာလူတယောက်ထက်တက်ခဲ့တဲ့ဖြစ်ရမျိုးဖြစ်ပွားခဲ့ပါတယ်အဲ့ဒါကတော့ဒီနိုင်ငံခြားကနေဝင်လာတဲ့ဟာဟိုနိုင်ငံကူးတွေကိုသူတို့ကမုန်းကြီးရာနေနိုင်ငံကူးတွေကတော့အန္တရာယ်မဖြစ်ဘူးသို့တော့ဒီနိုင်ငံကူးတွေနိုင်ငံတဲကိုလာခြင်းဟာသက်ဆိုင်ရာအစိုးရနဲ့ဆိုင်တယ်သက်ဆိုင်ရာနိုင်ငံရေးပါတီနဲ့ဆိုင်တယ်ဆိုပြီးတော့အဲ့ဒီနိုင်ငံရေးပါတီရဲ့လူငယ်အစည်းအဝေးမှာသွားပြီးတော့လူတက်တဲ့အတွက်ကြောင့်လူ60ကျော်တည်ခဲ့ရတာပါဆိုတော့ဒါတွေကတော့ဒီအမုန်းစကားပြောခြင်းရဲ့ဒီနောက်ဆက်တွဲဖြစ်ရတယ်ပေါ့နော်ဒါပေမဲ့လို့ဒီဖြစ်ရကတော့ရှင်းတယ်ဘာကြောင့်လဲဆိုတော့သူကတော့ရာဇဝတ်မှုနဲ့တိုက်ရိုက်ကြည့်လို့သက်ဆိုင်သွားတဲ့အတွက်ကြောင့်သူ့ကိုတော့ကျွန်တော်တို့ရာဇဝတ်နီးနေပဲဒီရာဇဝတ်မှုတွေကိုတားဆီးတဲ့နီးနေပဲတရားဥပဒေရပဲသူ့ကိုရေးယူပြီးတော့အဲ့ဒါဒီသက်ဒီထောင်ချလိုက်တဲ့အနေအထားဖြစ်ခဲ့ပါတယ်အဲသို့တော်လည်းပဲရှေ့ဥရောပကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဒီဆိုဗီယက်အင်ပါယာပြိုကွဲသွားပြီးနောက်ပိုင်းကျတော့ဟလာဒီအရှေ့ဥရောပနိုင်ငံတွေမှာလည်းနိုင်ငံတော်များများဒီမိုကရေစီနိုင်ငံတွေဖြစ်လာတယ်သို့တော်လည်းပဲအဲ့ဒီနိုင်ငံတွေကအစအဦးပိုင်းမှာဆင်းရဲတယ်အစိုးရတည်တရားအားနည်းတယ်ဒီနိုင်ငံရေးအင်အားမှာလည်းပဲအခက်နဲ့တစ်ခက်ကအားပြိုင်နေတဲ့အနေအထားမှာကျတော့ဒီတချို့လူတွေကဘယ်လိုလုပ်တယ်လဲဆိုတော့လူမျိုးရင်းနဲ့အမျိုးသားရင်းကိုဟလာခြေတန်းတင်ပြီးတော့သူလူလူကိုစီးအောင်တယ်စီးအောင်တဲ့အခါကျတော့ဥပမာယူဂိုစလာဗီးယားကိုကြည့်မယ်ဆိုလို့ရှိရင်ယူဂိုစလာဗီးယားနိုင်ငံမှာအဲ့ဒါဒီလူမျိုးမတူတဲ့လူတွေနောက်ပြီးတော့ဘာသာမတူတဲ့လူတွေဖွဲ့စည်းထားတာနောက်ဆုံးကျတော့ဒီအမုန်းတရားရဲ့အကျိုးဆက်ကြောင့်ယူဂိုစလာဗီးယားနိုင်ငံမှာပြည်တွင်းစစ်ဖြစ်ပြီးတော့ယူဂိုစလာဗီးယားနိုင်ငံပြိုကွဲသွားတာပဲဖတ်တယ်ရဲ့ဆိုတော့ဒါတွေကတော့အကျိုးဆက်တွေပေါ့နော်
ဟုတ်ကဲ့ဟုတ်ကဲ့ဦးမောင်မင်းကဒါနိုင်ငံတကာအခြေအနေနဲ့ဟိုနှိုင်းရှင်ပြီးတော့ပြောသွားတာပါဟိုမက်ခင်လေးရှိပါလားနေလိုက်မပါမက်ခင်လေးကိုမေးချင်ပါတယ်ရှင်
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါမက်ခင်လေးမြန်မာနိုင်ငံမှာကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိပါဘူးဒါပေမဲ့အခုတလောဒီဟိုနေလိုက်မပါလဲကြားရတဲ့အပြင်မှာလဲတွေ့နေရတာမြန်မာနိုင်ငံမှာဒီအမုန်းတရားပွားများစေတဲ့ဇာတ်တွေကို Facebook ပေါ်မှာလဲတွင်တွင်ကြည်ကြည်ပြောလာကြတယ်အပြင်မှာလဲဟိုတိုက်ရိုက်ပြောဆိုတာမျိုးတွေတွေ့လာရတာများပါတယ်ရှင်အဲ့ဒါဘလို့အခြေအနေတွေကြောင့်အခုလိုမျိုးဒီလိုအမုန်းစကားပေါ်ပေါ်တင်ပြောဆိုရဲလာကြတဲ့အခြေအနေဖြစ်လာကြတာပါလေဘလို့သုံးသပ်မိပါလဲ
ဟိုအဓိကကတော့ပေါ့နော်ကျမတို့နိုင်ငံကြီးအပြောင်းအလဲမှာလူတွေကအရင်အထက်ပို့ပြီးတော့ the freedom of expression ကိုပူရလာတယ်ပေါ့နော်အဲ့ခါမှာပြောရင်းပြောရင်းနဲ့ကျမတို့ freedom of expression ဆိုတဲ့ line ကနေကြော်ပြီးတော့မှအမုန်းတရားပေါ့နော်အမုန်းစကားတွေအမုန်းစကားတွေဆိုတဲ့အခါမှာလည်းကျမတို့ကပြောတဲ့ဆရာဦးသိန်းတန်းပြောတယ်လို့လူမျိုးတစုဘာသာတစ်ခုကိုမုန်းအောင်ဒီလိုမျိုးအငြင်းရှိအောင်ပြောရုံနဲ့မကဘူးကျမကတော့တူးချင်းပေါ်မှာပေါ့နော်အခြားတူးကြီးကိုအန်ရဖြစ်စီတဲ့အမုန်းစကားနေမှာအန်ရရှိတဲ့စကားပေါ့နော်ဆိုဒီလူတယောက်ကိုအန်ရရောက်အောင်ပြောတဲ့စကားထိပါဟိုစီးပေါင်ကြော်လာတာတွေကိုအများကြီးတွေ့ရပါတယ်အဓိကတော့ကျမတို့ရဲ့တူလူတို့ရဲ့အခြေခံတူလူတို့ရဲ့အဓိကအားနည်းချက်ကလည်းပညာရေးကအားနည်းတယ်ဘယ်ဟာကဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ရှိပြီးတော့ဘယ်ဟာလွတ်လပ်စွာဆဲဆိုခွင့်အထိပါကျမတို့ခုနောက်ပိုင်းမှာဖြစ်လာတဲ့အခါကျတော့ Facebook မှာပဲဖြစ်ဖြစ်တချို့သောဘာသာကောင်းဆောင်တွေကနေပြီးတော့လူတို့နဲ့အများပြည်သူနဲ့ပြောဆိုတဲ့အခါမှာပဲဖြစ်ဖြစ်လက်လုံစပယ်ပြောဆိုတဲ့ဟာတွေကအစ်တမ်းမှစိတ်ကြည်စရာကောင်းတဲ့အနေအထားကိုရောက်သွားတာတွေ့ရပါတယ်ရှင
်ဟုတ်ကဲ့ရှင်ဟိုမန်ခင်လေးပြောသွားလို့လူတဦးတယောက်ကိုတိုက်ရိုက်ဟိုချင်းချောက်တယ်ဆိုတာမျိုးပေါ့နော်အဲ့ဒါနဲ့ဆက်ဆက်ပြီးဒီနိုင်ငံတကာအဖြစ်လေးကိုလည်းတင်ပြပေးချင်ပါတယ်ဟိုဒီနေ့မနေ့ပဲဒီ web ဒီ Facebook ပေါ်မှာတွေးလိုက်ရတာတခုက writer သတင်းဌာနကိုသတင်းရောင်းစားတဲ့အင်တင်ရွာသားဆိုပြီးတော့ဒီအမျိုးသားတဦးရဲ့ဓာတ်ပုံအင်တာနက်မှာပြက်နေတာတွေ့ရပါတယ်။အဲ့ဒါကိုတချို့တွေကအဲ့ဒီ post ကို share တယ်နောက်ပြီးတော့ဒီလူကိုတက်ရမယ်ဆိုတာမျိုးရေးထားတဲ့ကြီးရှိပါတယ်။အဲ့လိုမျိုးဒီတကယ်လို့အဲ့ဒီလူကရှိခဲ့တယ်အဲ့လူအမှန်ဖြစ်တယ်ဆိုရင်နောက်မှအဲ့ဒီလူမျိုးလူရဲ့ရုပ်နဲ့အဲ့ဒီလူမျိုးဒီလူကိုတက်ရမယ်ဆိုပြီးတိတိကျကျပြောတာမျိုးကဒီ American ပြည်အောင်စုမှာဆိုရင်တော့ဒါဟိုရာဇဝင်မှုမြောက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ခွင့်မဟုတ်ဘဲနဲ့တိုက်ရိုက်လူတစ်ပါးကိုချင်းရောက်ပြီးတော့ဒီတက်ဖြတ်ဖို့ဟိုအကြံပေးချက်ဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုအရေးယူလို့ရပါတယ်ဟိုလောလောဆယ်တကယ်တမ်းလည်းအရေးယူထားတဲ့ဟိုဖြစ်ရက်တွေအမေရိကန်ပြည်အောင်စုမှာရှိပါတယ်ဒါပေမဲ့တကယ်တမ်းပြောရမယ်ဆိုတော့အမေရိကန်ပြည်အောင်စုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်၁အရာကိုဒီလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးထားတယ်ဒါကြောင့်မို့လို့ခုနကတော့အမုန်းတရားပွားများအောင်လို့ပြောတယ်ဟောပြောမှုတွေတော့မှသူကတားဆီးလို့မရဘူးဒါပေမဲ့တကယ်တမ်းကျတော့လူတဦးတယောက်ဒါမှလူမျိုးစုတစ်ခုကိုတိတိပပချင်းချောက်လာပြီးမကြခင်လဲဟိုအန်ရမလွဲမသိချက်ချင်းဖြစ်စေမယ့်အခြေအနေဆိုရင်တော့လွတ်လပ်စွာပြောဆိုခွင့်ဥပဒေကလည်းအဲ့ဒါကိုအကောက်အကွယ်မပေးနိုင်တော့ပါဘူးတခြားသက်ဆိုင်ရာပြင်းမှုတွေနဲ့အရေးယူနိုင်တာဖြစ်ပါတယ်အခုလောလောဆယ်ကျမဒီလေလိုင်းပေါ်ရောက်နေတဲ့သောရရှင်တွေကိုအရင်အချိန်ပေးပြီးတော့တချို့သောရရှင်တွေရေးထားတဲ့စာလေးတွေကိုလည်းဒီပင်နိုင်ဆွေးနွေးပေးရဲ့သောရရှင်တွေကိုမေးပေးကျမရယ်ဆိုတော့အခုလေလိုင်းပေါ်မှာရောက်နေတဲ့သောရရှင်တယောက်ကိုခေါ်ကျင်ပါရဲ့ရှင်အဲသောရရှင်မန္တလေးကသောရရှင်ဦးတန်းအောင်လေလိုင်းပေါ်မှာရှိပါလားရှင
်ဟုတ်ကဲ့ရှိပါခင်ဗျာမင်္ဂလာပ
ါဦးတန်းအောင်မင်္ဂလာပါရှင်ဦးတန်းအောင်ဗာများဆွေးနွေးကျင်ပါလေဟိုကျမတို့ဒီပင်နိုင်ဆွေးနွေးပေးတဲ့သူတွေလည်းလေလိုင်းပေါ်မှာရှိပါတယ်မေးကျင်ပါလေမေးနိုင်ပါလေ
ပြောရဲဆိုတာကဒီဥပဒေကမထိရောက်လို့ပါခင်ဗျဥပဒေကထိရောက်ရောက်ဒီအမုန်းတရားပြောနေလူတွေကိုဥပဒေကထိရောက်ရေးမယူလို့ပါခင်ဗျဥသိမ့်တွေလက်ထက်တော့လည်းဥသိမ့်တွေပြောတော့လည်းနောက်ကွယ်မှာလက်မဲရှိပါတယ်ဆိုပြောသွားပါတယ်အခုဒီအခုလက်ထက်မှာလည်းဒီလိုအမုန်းတရားကိုပြောသွားတဲ့ဟာတွေပေါ်တယ်ပြောတယ်ဟိုကဥက္ကဋ္ဌဆုံးတာကိုဟိုအာဇာနည်ကောင်းတယောက်လို့ယူဆပါဘူးလို့ကဥနေဝင်းနဲ့ဥလားဆွေတို့ဒါအမုန်းတရားကိုသူတို့ကြွနေတာပါဒါသူတို့တရားဝင်ကိုင်းဟလာဟိုသမင်းဝောင်းစားထားပါဆိုလေဒီတိဆက်မှာလည်းသူတို့ပါဝင်ခဲ့တယ်အနောက်ဘက်မှာသူတို့အုပ်စုလိုက်စီတယ်ဟို၄ယောက်နေတရားရုံးမှာလာတက်လိုက်လို့ဒီအရေးယူအောင်သူတို့အုပ်စုလိုက်ပါအရေးယူအောင်ဆက်မှာပါပါနောက်တရင်တောက်တယ်ဆိုတာဒီဒီရခိုင်တရင်ဌာနဆိုတာဒီမြန်မာပြည်မှာရှိတဲ့တရင်တောက်တွေကပြည်ပကိုပို့လို့တာအမှန်တရားကိုပေါ်ပေါက်တာပါကျွန်တော်ဒီချင်းပြည်နယ်မှာဖြစ်တယ်စစ်ပွဲတွေဖြစ်တယ်မြောက်ပိုင်းမှာဖြစ်တယ်ဒါတရင်တောက်တွေကိုသူတို့ဆွဲထည့်နေတာပဲဆွဲထည့်ရတာတရင်ကိုလည်းအမှန်ခေါ်ထုတ်လို့မရအဖို့ထုတ်ရင်လေဒါသူတို့ကဒါနိုင်ငံတော်ကဒါဟိုဘလူးတောင်းမှာသူတို့အမှန်တရားကိုခေါ်ထုတ်တယ်သူတို့အရေးယူခံရတယ်နော်အဲ့တော့ဥပဒေရအမှန်တကယ်ဟိုခိတိရောက်ရောက်အရေးယူပါမှာဒီဥလားဆွေဥနေဝင်းတို့ဟာလားဒီဝိဒူသူတို့သူတရားဝင်ချင်းချောင်းနေတာပဲလေသူတို့တရားဝင်ချင်းချောင်းနေဥပဒေရဘာလို့သူတို့ကြည့်နေတာတော့အဲ့တော့ကြည့်တယ်ကျွန်တော်ဟုတ်ကဲ့
ဟုတ်ကဲ့ဦးနေဝင်ဦးတောင်ဆွေးနွေးသွားတဲ့အချက်ကဒီမြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်ဒီသတင်းအဖွဲ့အစည်းတွေကိုတော့ကန့်သတ်မှုတွေထားထားပြီးတော့ဒီမုန်းတရားပွားများစေတဲ့သူတွေကိုတော့အရေးမယူဘူးဒီကိစ္စဘာကြောင့်လဲဆိုတာသိချင်ပါတယ်လို့မေးပါတယ်ဒီသောရရှင်ကဆိုတော့ဟိုဦးသိန်းတန်းကိုဖြေချပေးနိုင်ပါလားရှင်
ကျေးဇူးပါဒီကတော့ဒီလိုမျိုးနဲ့ဒီဖြစ်တဲ့အားကိုင်းနေတဲ့အတူတူလာပဲရှိနေတယ်လို့ဒါပေမဲ့ဆရာတော့ဒီဥပဒေကကျွန်တော်ကြီးကလာတယ်ဒီအတိုင်းပြောရဲနော်ဆ อุริยะเวลาตัดผมเพื่อจะเอาเงินมาเลยเพื่อนไม่รู้จะรู้เนี่ยคือเอาดีเจอุริยะเนี่ยงานดีเจมาจากทางไทยอุริยะมาที่ไหนจะทำให้เสียแล้วเนี่ยเจ้าจะไม่เสียเลยหรือจะเสียก็จริงเขาจะจะดูมาดูว่าเนี่ยการจ้างแบบยังไงแต่หรือจะด่าอุอาบีดูเนี่ยอาบีดูสิ่งเดียวนะต้องดีต้องดูเชิงวิทยาศาสตร์มาจากไหนดีจะไปดีเนี่ยตอนนี้แต่อันนี้ดีอันนี้เอาเลยเลยแล้วก็ที่นี่อะไรอันนี้ทำมือหรือเปล่า ถ้าหากที่เราเรียนรู้ที่อเคสเซียนนะที่เราเป็นชุดเนี่ยที่เราเรียนรู้ตัวผมมาตัวนี้เนี่ยคือคุยเนี่ยเห็นคุยที่ไหนดีอะไรตัวที่อธิยาก็ไอ้นักการดูดีเจ้าหน้าที่เลยก็ลาบ่เนาะที่เราเคยเรียนดีชื่อเสียงดีละนามาดีสตอรี่ละคนดีเจ้าเนี่ยบ้านเราบ้านเราบ่แต่มีการเขาเรียนเอาเรื่องที่เราเจ้าไม่รู้ที่จะมาเขียน
โอเคดาวตั้งแต่ผมที่จะไปอ่ะอุตส่าห์เดี๋ยวโลจิเนตที่ยาวไปเนาะจะมาเราตัวเราสิ่งที่เราเพิ่งก่อจะมาเอ้ยตัวเราสิ่งก็รู้แค่ตะกี้ปีนี้มาเจ้าสาวป้าตายปีนี้ยังกูไปกูไปกูไปอยู่บ่เรื่องนี้ตุ๊บเชื่อไปเสียเดวิมบ่อ๋อเรื่องนี้มันมาสิบาลาเช่สิบาลาตรงนี้
โอเคเช่วันนี้เราเรื่องนี้ไหนมาไม่ก็เนี่ยไม่มีอะไรมาเลยเช่โอเคป่ะจันโรที่เนี่ยมาที่มาเราที่เราสิ่งที่เราอยากเล่นจะมา
เนี่ยข้าเจ้าจันโรนั่นแหละจ้าพี่เอาตัวชิลเลนเลยจันโรจังยุ่งหุยมีชีเซเรตันเนี่ยกูน่าฟังจันโรที่ต้องฟังสุจิโร่สุยาเซนลาเรคามาโร่จันโร่แต่ดูมันโซลลลลลลที่มุกซิสมาเราสุยาเมสุเรตโร่สิกาดิอาชิลาโร่จันโรที่นั่นเราจะโชว์ลุยอาเอลิฮาโก้จันโรลอยตรงเนโรเวนิมาเร่ไอ้สักพูดที่มุกซิสมาไปดูมาจันโรยี่ยูมาโมกุสุบรอมาฟัว
อ่าเบี้ยวเลยอ่ามาไม่จัดเด็กนั่นเลยลูกคนนี้เด็กที่สามอายุตัวนั้นนั่นนั่นอ่าเบี้ยวตัวปันส์ชื่อสุดเลยให้ปอล่าจ้าบ่เนาะชั่วโมงที่นั่นเราลูกละตัวเบี้ยวตัวปันส์ดูเบี้ยวเลยขามาอีลูกเบี้ยวเลยแต่เพื่อก็อีลูรีเอ็ดลูกเบี้ยวเลยอ่าที่ขานี่น่าเสียเมียรีกูจิโน่ลูกละละละเบี้ยวตัวรับมุกเป็นเนื้อชั่วโมงพังกันเนี่ยยาวจิโน่อ่าเบี้ยวตัวพูดเป็นสตาร์เลยลูกชิโน่ยิ่งมาเลย
โอเคลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลล
ပြောခွင့်ရှိရမယ်ဆိုတာဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းကလက်ခံထားကြပြီဖြစ်ပါတယ်။ဒီလိုစံနှုန်းတွေရှိတာကြောင့်ပြည်သူတွေဟာအစိုးရနဲ့တကွရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေအားလုံးကိုပါအပြန်အလှန်ထိန်းချုပ်နိုင်ခွင့်ရကြတဲ့အတွက်တိုင်းပြည်တည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့လူ့အဖွဲ့အစည်းတစ်ခုလုံးအတွက်အလွန်အကျိုးရှိတယ်ဆိုတာညင်းလို့မရနိုင်ပါဘူး။ဒါပေမဲ့လည်းပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအခိုင်အမာအကောက်အွယ်ပေးထားတဲ့ဒီမိုကရေစီရင့်ကျက်တဲ့နိုင်ငံတွေနဲ့ကျွန်တော်တို့လိုအသွင်ကူးပြောင်းရေးကိုခက်ခဲခဲခဲလှုပ်ဆောင်နေရတဲ့နိုင်ငံတွေရဲ့အခြေခံလွတ်လပ်ခွင့်တွေအပေါ်ကန့်သက်ချက်တွေကတော့ကွာခြားနေနိုင်တယ်လို့ယူဆမိပါရတယ်။ဒီမိုကရေစီရင့်ကျက်နေတဲ့နိုင်ငံတွေမှာအစိုးရတစ်ခုရဲ့ရှိပြီးပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအကောက်အွယ်ပေးထားတဲ့ခိုင်မာတဲ့အခြေခံဥပဒေလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံမှာတော့အယက်သားအစိုးရနဲ့စစ်အစိုးရဆိုပြီးတော့အစိုးရနှစ်မျိုးရှိတဲ့အပြင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝအကောက်အွယ်ပေးထားတဲ့အခြေခံဥပဒေလည်းမရှိပါဘူး။ဒါပြင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေကလည်းမှုလို့ပေါက်နေပါတယ်။ဒီမိုကရေစီရင့်ကျက်နေပါတယ်ဆိုတဲ့နိုင်ငံတွေမှာတော့လူမျိုးရေးဘာသာရေးပြည်ပခါတွေဖြစ်ပွားစေနိုင်တဲ့ခွဲထွက်ရေးကိုအားပေးစေနိုင်တဲ့ယုံရင်ကျန်တဲ့စွာဆဲဆိုနိုင်တဲ့ပြောဆိုရေးသားစီဝေးဟောပြောခွင့်တွေကိုကန့်သက်ထားပါတယ်။ကျွန်တော်တို့နိုင်ငံမှာကအစိုးရယက်တည်နေရတဲ့အခြေအနေအခြေခံဥပဒေရဲ့အာဏာချက်နဲ့တိုက်ပီးရဲ့ပကတိအခြေအနေအမှန်တွေကိုလေးလေးရှုပြီးပြောဆိုရေးသားနေတာတွေဟာပြည်တွင်းငြိမ်းချမ်းရေးတိုက်ပီးဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးအတွက်အလွန်အမြဲရှိနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါကအမေရိကန်ပြည်အောင်စုကသောရရှင်မောင်တက်သနာအစာရေးပြီးတော့ပေးဖို့ပြောဆွေးနွေးလာတာဖြစ်ပါတယ်။ဒီမှာမောင်တက်သနာကိုကျမကပဲဒီတချောင်းကိုပြင်ပြီးတော့ဖြည့်ရှင်းကျင်ပါတယ်ရှင်။ तू ကဒီမိုကရေစီရင့်ကျက်ပါတယ်ဆိုရင်နိုင်ငံမှာတော့မာတဲ့လူမျိုးဘာသာရေးပြည်ပခါဖြစ်ပွားစေနိုင်တဲ့ဒီခွဲထွက်ရေးကိုအားပေးစေနိုင်တဲ့ရုံရင်းကျန်တဲ့စွာဆဲဆိုနိုင်တဲ့ပြောဆိုရေးသားစုဝေးဟောပြောခွင့်တွေကိုကန့်သက်ထားတယ်လို့ဆိုပါတယ်။ဟုတ်ကဲ့ဟိုအမေရိကန်ပြည်အောင်စုနဲ့ရှင်ပြောရမယ်ဆိုရင်တော့အမေရိကန်ပြည်အောင်စုမှာကဒီလွတ်လပ်စွာပြောဆိုခွင့်ကိုလုံးဝကန့်သက် တ်ထားတာမဟုတ်ဘဲနဲ့ခုနကပြောခဲ့ပြီးတယ်လို့ပဲကိုပြောလိုက်တဲ့စကားကသူတပားကိုအန်ရင်မလွဲမသွေဖြစ်ချင်းဖြစ်စေမယ်ဆိုရင်တော့ဒါကိုသူ့ကိုပြစ်မှုတခြားပြစ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူတာဖြစ်ပါတယ်သူတို့ကလွတ်လပ်စွာပြောဆိုခွင့်ကိုတော့ကန့်သတ်လိုက်တာမဟုတ်ပါဘူးเนาะဒီမှာတော်ရစင်ကဒီမြန်မာနိုင်ငံလိုမျိုးဒီအတွင်ကူပြောင်းစားနိုင်ငံတစ်ခုအနေနဲ့အခြေခံဥပဒေရဲ့အားနည်းချက်တွေလည်းရှိရဆိုရင်တိုင်းပြည်ရဲ့ပဲကတိအခြေအနေမှန်ကိုလှစ်လျူရှိပြီးပြောဆိုရေးသားနေတာတွေကိုဟိုပြည်သားရေးသားနေတာအတိုင်းပြည်ဖုံပြိုးတိုးတက်ရေးအတွက်အနေနဲ့ရှိနိုင်ပါတယ်လို့ရေးထားတယ်။ဒါကြောင့်မလို့သူနဲ့ဆက်ဆက်ပြီးစဉ်းစားမိတာမှာကျမတို့ဒီ VOA မြန်မာပိုင်းကထုတ်လွှင့်တဲ့သတင်းမျိုးတွေပေါ့လေ။ဟိုတော်ရရှင်တွေတော်တော်လာရေးကြတာရှိပါတယ်။ဒီလိုသတင်းမျိုးကတော့ဒီအတွင်ကူပြောင်းစားအတိုင်းပြည်အတွက်အနေနဲ့ဖြစ်စေနိုင်တဲ့ဒီလိုဒီလိုဒီတပ်ဖြတ်မှုတွေရှိတယ်တက်မတော်ကတပ်ဖြတ်မှုတွေရှိတယ်ဆိုတဲ့သတင်းမျိုးတွေကိုသတင်းထွက်လာရင်တော့မှဒီသတင်းတွေကိုနိုင်ငံတော်ပြုပြင်ပြောင်းလဲရေးအထောက်အကူဖြစ်စေမဲ့ဘက်ကတွေးပြီးတော့မထုတ်သင့်ဘူးဆိုတာမျိုးတွေရှိပါတယ်အဲ့လိုမျိုးသတင်းအမှန်ကိုနိုင်ငံတော်ရဲ့ပြုပြင်ပြောင်းလဲရေးတစုံတရာများထိခိုက်သွားမလားဆိုပြီးတော့အမှောင်ချထားလို့ရနိုင်ပါမလားဥပမာမောင်ကြီးဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်မထင်ပါဘူးခင်ဗျဒီအနည်းဆုံးဥပမာကိုကြည့်မယ်ဆိုလို့ရှိရင်အခုအဲ့တော့လောလောဆယ်ကျွန်တော်တို့အင်တာနက်မှာပဲဖြစ်ဖြစ်နိုင်ငံတကာသတင်းလောကမှာပဲဖြစ်ဖြစ်ဒီအကြမ်းများနေတဲ့ဒီလူဆယ်ယောက်ကိုတပ်ပြီးတော့တကြင်းနဲ့မြုပ်တဲ့ကိစ္စပါအဲ့ဒီကိစ္စကတကယ်တမ်းပြောမယ်ဆိုလို့ရှိရင်အစောပိုင်းတည်းကဖြစ်ခဲ့တယ်ဆိုတာသက်ဆိုင်သူတွေသိကြပါတယ်သိကြပါလိမ့်မယ်အဲသို့တော်လည်းပဲဒါကိုတို့တားဆီးဖို့ကြိုးစားတယ်တားဆီးဖို့ကြိုးစားပြင်မယ်နောက်ဆုံးကျတော့ဒီသတင်းကပေါ်လာတာပါပဲအကျိုးဆက်အဖြစ်တော့ဒီသတင်းကိုအမှန်တကယ်အဲ့တော့ဒီလူမှုရှိကိုအမှန်တကယ်ရောက်အောင်ဒီကြိုးပမ်းခဲ့တဲ့သတင်းတောက်နှစ်ယောက်အာဒီကေဟိုခါတက်ဆပ်ပေါ့ဒီဘောမျိုးနဲ့အဖမ်းခံရတာပဲအဖက်တင်ပါလေသို့တော့ဒီတရင်မျိုးဟာတကယ်တမ်းမောင်ချလို့မရဘူးမောင်ချလည်းမရတဲ့နောက်ပိုင်းမှာဟာလာထွက်လာပြီဆိုလို့ရှိရင်ဒီတရင်ထွက်လာပြီဆိုလို့ရှိရင်အရင်ဆုံးနာမည်ပြတ်တာအစိုးရပဲဖြစ်ပါတယ်နောက်ပြီးတော့စက်ဆိုင်တဲ့လုံလုံရေးအဖွဲ့တွေနော်စစ်တပ်တို့လည်းစစ်တပ်အဲ့ဒီအဖွဲ့တွေပဲနိုင်ဒီနာမည်ပြတ်တာရှိပါတယ်အဲ့ဒီကစားစောစောပိုင်းနေရဒါတွေကိုပြုဝင်လင်းလင်းနဲ့ဟာလာဒါကဘာကြောင့်ဖြစ်တာလဲဆိုတော့ကြည့်ပြီးတော့ကျူးလွန်သူဟာရသားဖြစ်နေရသားအလျောက်လုံးလုံးရေးဝန်ထမ်းဖြစ်ရင်လည်းပဲစစ်သားဖြစ်ဖြစ်ရဲဖြစ်ဖြစ်သူတို့ကိုလည်းပဲသူတို့ဥပဒေအရရေးယူခဲ့မယ်ပုံမှန်လည်းမြင်မြင်သာသာဒီထင်သာမြင်သာဖြစ်အောင်စိုးရရဆောင်ရွက်ခဲ့မယ်ဆိုလို့ရှိလို့ရှိရင်အစိုးရနာမည်ပြတ်တာလည်းမဖြစ်နိုင်ဘူးတစ်ချိန်တည်းမှာတရားဥပဒေစုမှုရေးအပေါ်လူတွေအမြင်မှားတာလည်းမဖြစ်နိုင်တော့ပါဘူးအခုကတော့ပြောမယ်ဆိုလို့ရှိရင်ဒီလူသားမှုကိုဆက်ပြီးရေးယူတဲ့ကိစ္စမှာဒီတရားဥပဒေဘိုင်းကတာဝန်ရှိတဲ့လူတွေကဒီလူမျိုးရေးအမုန်းစိမ့်နဲ့ဟာဒီတရားဥပဒေအတိုင်းဖြစ်မြောက်ဖို့မှာဆောင်ရွက်နိုင်ပါမလားဆိုတဲ့သံတရားတွေလူတွေမှာရှိနေသေးပါနိုင်ငံတကာမှာလည်းဒီတိုင်းပဲကျွန်တော်တို့မြန်မာနိုင်ငံထဲမှာလည်းပဲဒီတိုင်းဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဥမ္မောင်မြင့်ကျေးဇူးတင်ပါတယ်ဒီမှာမက်ခင်လေးကိုတစ်ခုမေးချင်ပါတယ်ရှင်ဟိုမက်ခင်လေးတို့ဒီနေရီပါးတွေတွားပြီးတော့တွေ့နေရတဲ့အတိုင်းဝိုင်းတွေ့မှာပေါ့နော်ဒီလွတ်လပ်စွာပြောဆိုခွင့်ကိုဒီအမှန်တကယ်ဒီမြန်မာလူတို့ကလိုချင်လားနောက်ပြီးတော့ကြတော့ဒီအမုန်းစကားပွားများစေတဲ့ဇကားတွေပြောနေတာတွေကိုသူတို့ကဒါဒီအမုန်းစကားပွားများစေတဲ့ဇကားမျိုးတွေဖြစ်စေတယ်မလုံတင်ဘူးဆိုတဲ့အခြေခံဒီလူအခွင့်အရေးနဲ့ပတ်သက်ပြီးတော့အတိအမြင်ဘလောက်နှိုးကြားတက်ကြမှုရှိပါလဲရှင
်အဲ့ဒါကတော့ဒီမှာထင်တယ်အင်တန်မှနေပါလိမ့်မယ်ဥမာလူတွေကလွတ်လပ်စွာပြောဆိုခွင့်တော့လိုချင်တယ်ဆိုတာကိစ္စဆက်ဆက်မရခဲ့တော့သူတို့လိုချင်တယ်အစိုးရကိုလည်းဝေဖန်ချင်တယ်လက်ဖက်ရည်ဆိုင်မှာဆိုတော့ဒီလိုပဲလွတ်လွတ်လပ်လပ်နဲ့အရင်တော့ကလို့ကိုယ်နောက်ကျောင်းမှာဘာတူထိုင်နေတယ်ကြည့်စရာမလိုပဲသူတို့ဟုတ်စေအင်းနဲ့ပြောနိုင်တယ်ဒါကိုသူတို့အရင်သဘောကျတယ်ဒါပေမဲ့အဲ့ဒါတစင်တက်လို့ခုနအမုန်းတရားကိုပွားများစေမဲ့စကားကြီးမပြောသင့်ဘူးဆိုတာပေါ့တော့တတိထားမိတဲ့အချင်းချင်းမိတဲ့သူကအဲနည်းကောင်းသူနည်းလိမ့်မယ်လို့ကျွန်မထင်တယ်အထူးသဖြင့်တော့ကျွန်တော်အခြေခံမှာရှိတဲ့ဒီသူအများစုကတော့ဒါကမုန်းစကားလားဆိုတာမသိတာရဲ့ကျွန်တော်တို့ဒီအများစုမှာဖြစ်နေရကျွန်တော်တို့တန်းကြည့်တဲ့ပြဿနာကတော့ဒီလူမျိုးဘာသာရေးနဲ့ဆက်သက်ပြီးလို့ရှင်ဘယ်လူမျိုးဘယ်ဘာသာနဲ့မကောင်းဘူးဆိုရဲအမြင်နဲ့အခြေခံမာတွေကအယိုးဆွဲနေတာလေးရှိတဲ့အခါကျတော့ဒါကတော့တော်တော်လေးကျွန်မထင်ပါတယ်ခက်ခဲမယ်ထင်တယ်အခုသူတစ်ပြင်းတော့ကျွန်တော်တို့ဒီ Facebook တွေပေါ်လာတဲ့အခါမှာပို့ပြီးတော့စိုးရင်စရာကောင်းတာတွေအနေထားကိုရောက်တယ် Facebook ကိုကျွန်တော်တို့အခြေခံကြမ်းစာကလေးဒီပေါ်ပေါ်နဲ့တုံးနိုင်နေတဲ့အချိန်မှာဒီအမှုတရားတွေကဒီ Facebook စာမျက်နှာတွေပေါ်မှာဆိုရင်တကယ်မဟုတ်ကြောက်စရာကောင်းလာအောင်ဖြစ်နေရသည်ကျွန်တော်တို့တကယ်ကိုဒီတာမန်ပေါ့နော်ဒီလက်တန်းစားတဲ့ကလည်းဗာပေမဲ့တကယ်အခြေခံဉာဏ်စားတွေမှာတချို့ကဒီဟာရဲ့အတိတ်နဲ့ကိုမတိပဲနဲ့ကိုဒါအမေရိကပြန်ပေါ်အောင်လုပ်နေရလို့မတိပဲနဲ့ကိုလိုက်လုပ်နေတာရှယ်လုပ်နေတာရလည်းအများကြီးရှိတဲ့အတွက်တတော်တော်ဆုံးရှုံးနေတာအခြေအနေကရှိနေလို့ယူဆပါတယ်
ဟုတ်ကဲ့ပါမက်ခင်လေးပြောသွားတာပါရှင်မက်ခင်လေးဒီဖြေချပေးတာကျေးဇူးတင်ပါတယ်ဒီမှာတော်ရရှင်တရားကိုကျမတို့ Facebook ပေါ်မှာမှတ်ချက်လာရေးတဲ့ဒီမှတ်ချက်လေးကိုကျမဖတ်ပြပေးချင်ပါတယ် Dutton Juhari ဆိုတဲ့တော်ရစီရေးထားတာပါမြန်မာနိုင်ငံကလူတွေလွတ်လပ်စွာရေးသားပြောဆိုခြင်းဆိုတဲ့ဟာကိုအတိအပယ်ကိုလိုရဘက်ကိုဆွဲယူပြီးတော့ online social media platform ကနေပြီးတော့ဆဲဆိုမှုတွေပက်ပက်ဆက်ဆက်လုပ်တာမကောင်းပါဘူးဒီလိုဆဲဆိုခြင်းကလူမျိုးတစ်မျိုးရဲ့ယဉ်ကျေးတိမ်မွေးမှုကိုထိခိုက်နစ်နာစေတယ်လို့ပြောချင်ပါတယ်ဆိုပြီးတော့ဒီတော်ရစီကသူ့ရဲ့အမြင်ကိုရေးလာပါတယ်နောက်ဂျွန်ဝုဆိုတဲ့တော်ရစီကတော့လူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာလူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာပြောလို့မရတာမြန်မာနိုင်ငံမှာပြောလို့ရမယ်ထင်နေလားတဲ့ထောင်ထဲတန်းရောက်သွားပါလိမ့်မယ်တဲ့သူကလွတ်လပ်စွာပြောဆိုခွင့်မရှိဘူးလို့ပြောထားပါတယ်။နောက်ညီညီဆိုတဲ့တော်ရရှင်ကတော့အဲ့ဒါက VOA အဖွဲ့ကိုပြောတာပါတဲ့ဒီလွတ်လပ်စွာပြောဆိုခွင့်ပိတ်ပင်တင်နေဆိုတာပေါ့လေမြန်မာသားမြန်မာစကားပြောမြန်မာနိုင်ငံမှာမြန်မာပြည်ကဥပဒေကိုလေးစားဖို့လိုပါတယ်မှတ်ချက်ကတော့ရိုဟင်ဂျာလူမျိုးမရှိပါဘူးအစိတ်ပင်ရေးမလောင်းစေချင်ပါတဲ့ဒီတော်ရရှင်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်သက်လာတဲ့ပုံရပါတယ်နောက်ထပ်တော်ရရှင်တယောက်ကိုရန်နိုင်မှာကိုရန်နိုင်ကအခုလည်းမြန်မာနိုင်ငံကိုထိခိုက်နစ်နာစေအောင်လို့တစ်ဖက်သက်ဖော်ပြနေတာမင်းတို့ပဲတဲ့ VOA ကိုပြောထားတာပါမင်းတို့အစဲခံရတာနဲ့အောင်နေသေးတယ်မင်းတို့ရုံးကဘုံခွဲစင်စိတ်ပေါက်တယ်ဆိုတော့ဒီအမေရိကန်ပြည်အောင်စုရဲ့ဒီတရားဥပဒေနဲ့သာဆိုရင်တော့ဒီလိုဒီအရေးယူခံရပြီလို့ထင်မိပါတယ်ကျမတို့ဒီအစီအစဉ်ဆုံးဖို့လည်း9မိနစ်လောက်ပဲလိုတော့တာမလို့ဒီမှာဒီပင်နိုင်ဆွေးနွေးတဲ့သူတွေနောက်ပြီးတော့ခုနကတော့ဟိုကျမတို့စီကိုပါဝင်ပြီးဆွေးနွေးလာတဲ့တော်ရရှင်တွေကိုနည်းနည်းလေးသူတို့ရဲ့ဒီအထင်မြင်ယူဆချက်လေးတွေကိုမေးချင်ပါတယ်အရင်ဦးဆုံးဒီဦးသက်အောင်မန္တလေးကရှိပါလား
โอเคใช่ป่ะ
ครับโอเคเฉยๆเนเน่ไปยาโลคัดตุตุเลยเปลาะไปป่ะเนาะดีลลัสซัวပြောสู่ยีตากวนก็เลยไม่ถีไก่เพ่ดีอมงเตียปัวมาสีเนี่ยสกาฤทธิ์ก็เลยโหไม่เปลาะมีอ๋องสิงลูกทุกคนบลูอาจารย์ปิโลยามเลยโทษมาเลย
อุบฤซงโมยเว้ยครับอุบฤซงโมยดาอธิกไก่ตัวแล้นปี้ป่ะครับอุบฤซงโมยมาดีปี่เด้ยยอเตียยมาอ๋อดาติติจักจักအကောင့်နဲ့ပေါ်လာတာအကောင့်ပြီးတော့မှာခင်ဗျာ
တ
ရားဥပဒေတွေတော့အကောင့်လုံးကြောက်ကြပါလားဟုတ်ကဲ့
ဥပဒေစိုးမိုးရေးကိုတရားလုံးဆောင်ရမှာပေါ့နော်ဆရာဒေးဗင်မိုးအနေနဲ့ရောဘယ်လိုယူဆပါလဲရှင်ခက်တူတူလေးပြောပြပါနော
်ဟုတ်ကဲ့အာဆုံးနာဒီမန္တလေးကဥတအောင်ပြောသလိုပေါ့ကျွန်တော်မြန်မာပြည်ကကြတော့ဒီမိုကရေစီမှာလည်းနှုတ်နဲ့သေးတော့တရားဥပဒေစိုးမိုးရေးအစိကမန်တိုင်ရှိမယ်လို့ကျွန်တော်လည်းယူကြည့်ပါရခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟုတ်ကဲ့ဦးမမောင်မြင့်အနေနဲ့ဒီတရားဥပဒေစိုးမိုးရေးလုံးရမယ်လို့ဒီတော်ရရှင်တွေကပြောသွားတယ်ဒီအေးဒီအမုံတရားတွေဒီစကားတွေဒီအမုံတရားတွေဖြစ်နေပြီဆိုတာကိုဒီလွတ်လပ်စွာပြောဆိုခွင့်နဲ့ရနေတဲ့တပြိုင်တည်းဖြစ်ပါတယ်မြန်မာနိုင်ငံမှာရှိနေဖို့ဆိုရင်လူတို့ကိုဘယ်လိုများကျမတို့အသိပညာပေးမှုတွေလုပ်နိုင်ပါမလဲဘယ်လိုထင်ပါလဲ
ဟုတ်ကဲ့ဒီအခုလိုမျိုးအမုံတရားပွားစီတဲ့စကားမျိုးမဟုတ်ဘဲနဲ့မှန်ကန်တဲ့သတင်းတွေကိုလူလူရှိအမြန်ဆုံးရောက်အောင်နဲ့လူလူကအဲ့ဒီသတင်းတွေပေါ်အဲ့ဒါဒီချင့်ချင်ပြီးတော့ယုံဖို့နဲ့နောက်တစ်ခုကတော့အစိုးရဘက်အနေနဲ့လည်းပဲတန်းကြီးမှာဘာတွေဖြစ်နေလဲဆိုတာကိုအမှန်တကယ်သိဖို့အတွက်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ရဲ့ဒီစိတ်တစ်ပိုင်းဖြစ်တဲ့ဒီသတင်းလောကအင်မတန်မှအရေးကြီးပါတယ်အဲ့တော့သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူပိုင်ခွင့်နဲ့အဲ့ဒီယူထားတဲ့သတင်းကိုမှန်မှန်ကန်ကန်မျက်မျက်တာတာနဲ့ဖြန့်ချိနိုင်ဖို့ကအမှန်တကယ်မှာအင်မတန်မှလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ဦးမောင်မင်းကသတင်းလွတ်လပ်ခွင့်ကဒီမြန်မာနိုင်ငံဒီသတင်းမှန်တွေရပြီးတော့ပြည်သူတွေအဲ့ဒီပေါ်မှာမှန်ကန်တဲ့သုံးသပ်ချက်တွေရနိုင်ဖို့အရေးကြီးဆုံးပဲလို့သုံးသပ်သွားပါတယ်။ဟိုဆရာဦးသိန်းတန်းဦးအနေနဲ့ရောဒီမြန်မာနိုင်ငံကဒီလွတ်လပ်စွာပြောဆိုခွင့်လည်းရှိရမယ်။နောက်ပြီးတော့ဒီအမုံတရားအခုလိုပွားများနေတာပေါ်ပြားနေပေါ်များမြင်နေရတာတွေကိုမမြင်ရအောင်လို့ဟိုအစိုးရဘက်ကဘယ်လိုများအခြေခံပြောင်းလဲနိုင်မယ်လို့ယူဆပါလဲရှင်။
ဒီကဆရာကြီးပြောတာအကုန်လုံးကိုဖြေရအမတ်ကြီးတရားဥပဒေတကယ်စိုးမှုอ่ะကြောသားညင်သားမကွက်ကြပဲနဲ့နော်ဟိုအောင်းဆရာမကြောက်ပဲနဲ့နေသားလေးကြီးရရတယ်အောင်းဆရာလေးကြီးရတယ်နောက်ကတတိယတရားဥပဒေတကယ်စိုးမှုอ่ะလို့ရမယ်နောက်တစ်ခုကတော့ဆရာဦးမောင်မင်းပြောလို့ရတယ်တရင်းသတ်တယ်လို့ခုလာပြောနေနေတာအမှန်တန်ကစကြတယ်နော်နောက်မှတတိယတစ်ချက်ကတော့ဒီဒေါက်တင်ပြည့်စုံတဲ့အတိုင်းနဲ့အမှုတရားတွေမပေါ်ပွားအောင်ကျွန်တော်တို့ပညာရေးအစီအစဉ်ပါနော်ပညာရေးစီစဉ်ရေးမှန်မှန်တိုင်းငါတို့ကြည့်ရမယ်အဲ့ဒီတော့ကြည့်တောင်းမှုဒီအပ်တယ်ဆိုရင်ပေါ့
ဟုတ်ကဲ့ပါဟုတ်ကဲ့အကြဒါကဒါအစိုးရကလှုပ်ဆောင်တဲ့အချက်တွေကိုဦးသိန်းတန်းအကြံပြုတာဖြစ်ပါတယ်မက်ကင်းလေးအနေနဲ့ကလူမှုဘက်ကဘလို့စိတ်တဲ့မျိုးနဲ့ဒီအခြေအနေကိုဒီလိုအစိုးရကလည်းဟိုတင်ကြားပေးလာခင်ရင်နောက်ပြီးတော့နိုင်ငံတကာရဲ့ဒီလူအခွင့်အရေးအခြေခံလူအခွင့်အရေးအခြေအနေလွတ်လပ်စွာပြောဆိုခွင့်ဒီမှာအမုံတရားဆိုတာသူများကိုဟိုဒီလွတ်လပ်စွာပြောဆိုခွင့်ကိုလက်ကင်ပြုပြီးတော့သုံးလို့မရဘူးဆိုတာသိအောင်လို့လူမှုဘက်ကဘလို့ပြင်ဆင်မှုတွေလိုအပ်ပါလဲရှင်ဘလို့စိတ်အနေထားပေါ့နော်
အဲ့ဒါတော့ကျွန်မထင်တယ်နည်းနည်းတော့ခက်အောင်မယ်လို့ထင်တယ်လူတို့ကလေတိတ်ပြီးတော့ခက်အောင်မယ်ဆိုတာဒီလိုပါကျွန်တော်တို့လူတို့ကဟိုတိတ်ပြီးတော့ပညာရေးအချင်းပေါ့ကျွန်တော်တို့ခက်ဆက်ဆက်ဖြည့်ဆည်းထားတဲ့ဟာအခုချိန်မှာအရင်ကဖြည့်ဆည်းတဲ့လူတွေကလူကြီးပိုင်းလူလတ်ပိုင်းရောက်လာတဲ့အခါကျတော့ တတော်လေးမှစိတ်သားတွေကကျွန်တော်တို့ဒီအမုန်းပြားတယ်မဟုတ်ဘူး။ဘယ်နေရာမှာမဆိုရင်အကျန်းဖက်ဖို့တောင်မှလက်ရင်နေတယ်လို့ဖြစ်နေတော့တတော်လေးကကျွန်တော်တို့အချိန်ယူရမယ်လို့ဒီစားရဒါစိတ်ပြက်လို့ပြောတာတော့မဟုတ်ဘူး။တကယ်တော့စိတ်ပြက်စရာဖြစ်နေတယ်။ဒါပေမဲ့ကျွန်တော်တခုမြင်တာကတော့အခုကဆိုရှယ်မီဒီယာကိုအင်တန်မှတုံးနေကြတယ်။ကြောရုံမျိုးကတုံးနေကြတဲ့အတွက်ဆိုရှယ်မီဒီယာအနေမှာအမုန်းစကားတွေကောလာဟလတွေမမှန်တဲ့သတင်းတွေဖြန့်နေဟာကိုဒါတွေကိုသတင်းကြားပြီးတော့ဆောင်ကျဉ်တင်တယ်ဆိုတာကို Facebook တွေမီဒီယာတွေကနေပဲဆိုရှယ်မီဒီယာတွေပဲတစ်ဆင့်ကျွန်တော်တို့ကကမ်ပိန်းတွေပညာပေးတဲ့အဲ post တွေတင်ပြီးတော့ပဲကျွန်တော်တို့ပြန်ပြီးလူစုကိုပညာပေးတဲ့နေရာပဲအထူးအောင်ဆုံးဖြစ်မယ်လို့ထင်တယ်။နောက်တစ်ခုကတော့ဘုန်းဘုရားဆရာတွေအားလုံးပြောသွားတယ်လို့ပဲအမှုကြီးကြီးတစ်ခုပေါ့ကောင်းတစ်ခုလောက်ကိုပဲကျွန်တော်တို့စံပြဖို့ကြီးကြီးအဲ့တော့ဥပဒေအရဒီကိစ္စကြီးမမကိုပြစ်ဒဏ်နဲ့တက်တက်အသေးသေးစားလုတ်ပြလိုက်လို့ရှိရင်ကျမတို့လူတွေခုမုံတရားပြောနေတဲ့လူတွေပါစပ်ပိတ်တယ်မယ်လို့ထင်တယ်။အဲ့ဒီလိုမျိုးမလုတ်ရဲတဲ့နဲ့အစိုးရကဘာလို့စိတ်ချိန်နဲ့မှန်မတီလုပ်နေဆိုရင်တော့ရှေ့ဆက်တိုးပြီးတော့ပို့ပြီးတော့အငြင်းရှိတဲ့အနေအထားကိုရင်ဆိုင်ရမယ်လို့ကျမတို့မြင်ပါတယ်။
ဟုတ်ကဲ့ပါအမခင်လေးဟိုဒီလူတွေကြားထဲမှာလူတဦးနဲ့တဦးကြားဟိုခွဲခြားမှုတွေမရှိအောင်ပေါ့နော်ဟိုနောက်ပြီးတော့ငငယ်လေးတွေကလည်းဒီလိုအမုန်းတရားဆိုတာမပြောရဘူးသူများဟိုနှိမ်ချတဲ့သူများလူမျိုးကိုနှိမ်ချတယ်ဒါမှမဟုတ်လေလူတဦးတယောက်ကိုနှိမ်ချတဲ့ဇကားတွေနဲ့ဒီပြောဆိုလွတ်လပ်စွာပြောဆိုခွင့်မရှိဘူးဆိုတာသိဖို့ဆိုရင်ဒီပညာရေးစနစ်မှာဘာလို့ပြုပြင်ပြောင်းလဲနိုင်မလဲရှင်
အဲ့တော့ကျမတို့အကြောင်းတင်လို့ဒီမှာပါပေါ့နော်ဒါဒီကိုထည့်ပြီးတော့ဒီကျမတို့ civic education ဆိုပြီးတော့ကျမတို့ရပ်သက်ပေါ်စီရတော့တင်ရရရှိတယ်အဲပြည်သူညီတီတွေလည်းလို့နော်တကယ်ဥမာကျမ civilized ဖြစ်တဲ့လူတွေပြောကြနေတော့ဗုဒ္ဓဘာသာပဲဖြစ်ဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲမဆိုအခြေခံလေးစားလိုက်နိုင်ရမယ့်အချက်ကလေးတွေတော့ကျမတို့ကျောင်းတင်လို့ဒီမှာထည့်ပြီးတော့တင်ကြားတင်တယ်လို့ထင်တယ်ဒီကိစ္စတွေကိုလည်းကျမအစိုးရအနေနဲ့ဒီပညာရေး reform ကိုပြန်လုပ်နိုင်မယ်လို့ယူဆတဲ့အချိန်မှာ internet တင်ရတဲ့အချိန်ဖြစ်တဲ့အတွက်ဒါတွေလည်းထည့်ပြီးတော့စဉ်းစားတင်တယ်လို့ကျမမြင်ပါတယ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ရှင်ပါဝင်ဆွေးနွေးပေးတဲ့သူတွေရောဒီပင်နိုင်ဆွေးနွေးပေးကြတဲ့သူတွေအားလုံးကိုရောကျမတို့တိုက်ရိုက်လေးလိုက်အစီအစဉ်ကနေထူးကျေးဇူးတင်ပါတယ်ရှင်